COVID-19 ကာယောဂါဖြစ်ပေါ်တာနှစ်နှစ်ကျော်လာတဲ့မှာဒီယောဂါကုသဆေးတွေထုတ်လာနိုင်ပါပြီ။ဒီလိုထုတ်နိုင်အောင်ကျွမ်းကျင်ပညာရှင်တွေဘယ်လိုလုပ်ဆောင်လဲဆိုတော့ကိုယူတာစီနဲ့နယ်ဆန်တက်ခွဲကစီဝါစစ်စီပြန်လာအကြည့်ကိုရောချင်သာဝန်ကျေကိုမြင်ရတယ်ဆက်ပြတ်ပြတ်ပါမယ်။မင်္ဂလာပါဒေါက်တာဗာ။ဆင်းပါပါရှင်။COVID-19 ရောဂါပေါ်လာသလိုဆိုင်ဒီလူတွေကြားထဲမှာပေါ့နော်ပြန့်နှံ့နေပြီးတော့လူတွေကဒီ COVID-19 ပဲပြီးတော့နေထိုင်နိုင်တဲ့အဆင့်ကိုရောက်လာပါတယ်။ဒါဒီလိုဖြစ်လာဖို့အတွက်ပေါ့နော်ဒီသူကေသနာပညာရှင်တွေဆေးတွေအဆင့်ကိုထုတ်ကြပါတယ်။ဟိုကာဝယ်ဆေးတွေကနေပြီးတော့အခုပေါ့နော်ဒီထိုးဆေးတွေအခုဆိုတောက်ဆေးတွေလည်းပေါ်နေပါတယ်။ဆိုတော့အဓိကဒေါက်တာဝန်ကြီးကိုတောက်ဆေးနဲ့ပတ်သက်ပြီးတော့ပဲနေချင်ပါတယ်။တောက်ဆေးကိုထောက်ဖို့လို့သူကတင်ပါတယ်ရှင်စဉ်းစားတဲ့အခါမှာဘာလို့အဓိကထားပြီးစဉ်းစားလဲတော့မှုံပြောပြဘူ
းဟုတ်ကဲ့တော့ဒီ virus တွေဒီ problem မဟုတ်ဘူးဘယ် virus ကိုမဆိုသူတို့ target လုပ်ဖို့စဉ်းစားရဆိုလို့ရှင် number 1အချက်အရေးကြီးတာကဒီ virus ကိုဟိုကြီးရွယ်ပြီးတော့ပြစ်မှတ်ထားတဲ့ဟာကလူကိုဘယ်လောက်ထိထိနိုင်ကြလဲဒါပထမဆုံးအရေးကြီးတဲ့ဟာပေါ့ဘယ်လိုမျိုးလုပ်ဖို့အတွက်ကိုဘယ်လိုမျိုးလုပ်ရလဲဆိုတော့ virus ကလည်းရှိတဲ့ protein တွေကိုသူတို့အဖယ်ထုတ်ရတယ်။လူဘက်မှာသွားပြီးတော့တူတဲ့ဟာကိုတူတဲ့ဟာရှိရဆိုရင်ဒီကောင်ကဟိုသူတို့ပြစ်မှတ်မထားဘူးပေါ့နော်။လူဘက်မှာမပါဘူး virus ကလည်းရှိတယ်ဆိုတဲ့ဥစ္စာကိုသူတို့ကပြစ်မှတ်ထားတယ်။ဒါကသူတို့အဲ့လိုမျိုးသွားတယ်အင်းလည်းပေါ့။နောက်ပြီးတော့အဲ့ဒီကနေနောက်တစ်ဆင့်ဘယ်လိုသွားလဲဆိုတော့ virus ကလည်းရှိရတော့ဟုတ်တယ်ဒါပေမဲ့ဒီအဖြစ်မှာ virus ကိုသူကဘယ်လိုမျိုးအခြေအနေမျိုးမှာလဲဥပမာရိုးပွားမဲ့ဟာရပ်တန့်ပေးမှလားဒါမှမဟုတ် virus ရဲ့ဖွဲ့စည်းပုံကိုသူကရပ်တန့်ပေးမှလား virus ရဲ့ရိုးပြီးသားကိုသူကထိခိုက်စေမှလားဘယ်လိုမျိုးနည်းလမ်းနဲ့လုပ်သူကတက်ပြီးတော့စဉ်းစားပါတယ
် Okay ဆိုတော့ဒီလိုမျိုးပေါ့နော်တုတ်တေသနာပညာရှင်ကတီထင်ပြီးတာပေါ့နော်တောက်ဆေးနဲ့ပတ်သက်ပြီးတော့ဘယ်နှမျိုးလောက်အဓိကရှိပါလဲပြောပြပေးပါ
COVID ကပတ်သက်ပြီးတော့တောက်ဆေးဆိုလို့ရှိရင်တို့အခုလောလောဆယ်မှာတော့ဟိုအရေးပေါ်အသုံးပြုခွင့်ကျထားတဲ့ဟာတွေကတော့နှစ်မျိုးပဲရှိသေးတယ်ပေါ့နော်။ကျန်တဲ့ဟာတွေဟို clinical trial တွေမှာရှိနေတဲ့ဟာတွေကတော့6မျိုး8မျိုးလောက်တော့ရှိတယ်။ဒါပေမဲ့ဒီအခုလောလောဆယ်မှာအရေးပေါ်အသုံးပြုခွင့်နော်ဒီဘက်ကြားထားတဲ့ဟာကတော့2မျိုးရှိတယ် Mark Back က Molnupiravir ဆိုတဲ့ဟာရယ်နောက်ပြီးတော့ Pfizer Back က Paxlovid ဆိုတဲ့ဟာရယ်ဟုတ်အဲ
ဆောပထမဆုံးဒီကဒီ Pfizer ထုတ်တဲ့ဆေးနဲ့ပတ်သက်ပြီးတော့ပြောပြပေးပါသူကထိရောက်မှုဘယ်လောက်ရှိလဲပေါ့နော်နောက်ပြီးတော့ဘယ်လိုမျိုးသူ့ target ဆိုတော့ target လုပ်တဲ့ဆိုတော့ဘယ်လိုမျိုးဒီဆေးထုတ်နိုင်မှုတော့ဘာတွေလုပ်တယ်ဆိုတော့ပြောပြပေးပါ
Okay ဟုတ်ပြီ Paxlovid ဆိုတာသူရဲ့ drug compound name ပေါ့နော် Paxlovid ကသူရဲ့ဈေးကွက်တွေဝင်နေနေပေါ့နော် percentage နဲ့ပြောမယ်ဆိုလို့ရှိရင် Paxlovid ကသူက 89% efficacy ရှိတယ် 89% efficacy ဆိုတဲ့ဟာကသူကဒီ covid ရပြီးတဲ့လူကဒီဆေးကိုတောက်တယ်ဆိုလို့ရှိရင်89%ရခဲ့လုံးတော့လူတွေကအရေးပေါ်အခြေအနေမရောက်တော့ဘူးဆေးရုံမရောက်ဘူးမသိဘူးပေါ့ဆိုတော့အဲ့ဒီဟာလိုမျိုးသူကတော့ဒီကစီတော့ရတော့ရအောင်ပြောရမှာနော်89ရလိုက်တော့ဒါတို့တို့ဒီလောက်ဖြစ်အောင်တို့ဘယ်လိုမျိုးတားကြထားတယ်လဲဆိုလို့ရှိရင်ကဒီ virus ကဘယ်လိုလေးပေါ့နော်ဒါ cell ဆိုလို့ရှိရင် virus က cell ထဲကိုဝင်နေအဲ့လိုဝင်ပြီးလို့ရှိရင်သူကအတွင်းထဲရောက်တော့မှသူ့ရဲ့မျိုးဗီဇာကိုသူကဟိုဖွင့်ထုတ်တယ်ပေါ့မျိုးဗီဇာကိုသူကဖွင့်ထုတ်လိုက်တော့ကျန်းမာဘူးလေအခုကမျိုးဗီဇာလေးထွက်လာအဲ့မျိုးဗီဇာရောက်သွားပြီဆိုလို့ရှိရင်သူ့ရဲ့ဒီဟို genome RNA ကိုဒီကျမခေါ်တာကမျိုးဗီဇာ RNAအဲ့ RNA အစိတ်ထောက်သွားပြီဆိုလို့ရှိရင်သူ့မှာ2မျိုးကွဲတယ်ဒီ COVID မှာဆိုလို့ရှိရင်သူက2မျိုးကွဲတယ်ဘယ်လိုမျိုးသွားမလဲဆိုကြည့်ရမှာ RNA အစိတ်ရနေပြီးတော့ RNA တခုရှိရင်ဆိုရင်သူကဒီ RNA ကိုအသုံးပြုပြီးတော့ဟို protein တွေထုတ်မလားဒီ RNA ကိုအသုံးပြုပြီးတော့ဟိုတခြား RNA ထပ်ပွားမလားဆိုပြီး2မျိုးရှိတယ်ပေါ့အဲ့တော့ဒီ RNA ကိုအသုံးပြုပြီးတော့ protein ကိုသွားမယ်ဆိုလို့ရှိရင်ဒီ protein တွေရဲ့အကုန်လုံးထွက်လာပြီးတော့သူက RNA virus အစိတ်တခုပြန်ပြီးရရတယ်ဒီ RNA ကိုအသုံးပြုပြီးတော့ RNA နောက်တစ်ခုပွားမယ်ဆိုလို့ရှိရင်သူကဒီတခြားဟိုဒီအခုနပွားထားတဲ့ protein တွေတွေကိုဒီ back RNA သွားပြီးတော့ virus အဖြစ်တစ်ခုတူရမယ်ပေါ့အခုနကဒီဟို Paxlovid ကသူကဘာလို့တားခဲ့ထားလဲဆိုရင်ဒီ RNA ရနေပြီးတော့ protein ကိုသွားတဲ့ဟာမှာသူကအဲ့ protein ကိုသွားတဲ့ protein အချင်းချင်းလေးတွေကိုခွဲပေးတဲ့ enzyme တစ်ခုရှိတယ်အဲ့ enzyme ကိုသူကပိတ်တယ်ပေါ့အဲ့လိုပိတ်လိုက်တဲ့ခါကျတော့သူကဒီဘက်ကတခြားဟာတွေဘာပဲဖြစ်နေဖြစ်နေဒီဘက်မှာသူက virus အသစ်ကိုလုံးဖို့အတွက်ကို protein မရှိတော့လုံးဖို့အတွက် protein မရှိတော့တဲ့အတွက်ကြောင့်မို့ဒီ virus ကဒီနေရာမှာပဲပြီးသွားတယ်အဲ့လို
ဒါဖိုက်ဆိုရပါတော့နော
်ဟုတ်ကဲ့
ဆိုတော့မတ်ကုမ္ပဏီကထုတ်တဲ့ဆေးကြော
မတ်ကထုတ်တဲ့ဟာကသူကဟိုထုတ်တာဖိုက်ဆာထက်တော့စောတယ်အာဒါပေမဲ့အခုမှသူအီးဝေးကြတဲ့ဟာပေါ့သူကတခြားဗိုင်းရပ်စ်အတွက်ကိုသူကအရင်ကြိုထုတ်ထားပြီးတော့သူတို့အခုဒီဟာအတွက်သုံးရတာသူစမ်းနေတာဖြစ်တယ်ဆိုသူကဒီ covid မှာဆိုရင် covid ဒီ SARS-CoV-2 virus ကိုသူက efficacy ဘယ်လောက်ရှိလဲဆို65ရာခိုင်နှုန်းလောက်တော့သူကသိရောက်တရရအောင်ကာမပေးတယ်သူသူဖြစ်တဲ့လူတွေကဒါတော့လို့ရှိရင်65ရာခိုင်နှုန်းသောသေးတော့တဲ့လူတွေကဟိုရောဂါအပြင်းထန်မဖြစ်ဘူးသိရောက်ဟိုတက်ပြီးမရှိနိုင်ဘူးကယ်ဆယ်သိမဖြစ်ဘူးပေါ့နော်အဲ့လိုမျိုးပြောတာပေါ့သူကကြတော့ဘယ်လိုမျိုးအလုံးလုံးတည်းဆိုလို့ရှိရင်သူဒီခုနကတော့ပြောရတာပေါ့နော် RNA ဒီ RNA virus ကိုဗိုင်းရပ်စ်ကစောဝင်နေ RNA သူဖြစ်သွားတယ် RNA ဖြစ်သွားတဲ့အချိန်ခုနကတော့ဟို Pfizer ဆိုလို့ရှိရင်သူဒီဘက်ကိုသွားတယ်ဒီဘက်ဒီ marker ဟာကြတော့သူက RNA ကနေပြီးတော့ RNA အစ်စ်ထုတ်တဲ့ဘက်ကိုသွား RNA ကနေ RNA အစ်စ်ထုတ်တဲ့ဘက်မှာဟိုသူကအဲ့ဒီကြောင်းပေးတဲ့ enzyme ရှိတယ် RNA ကနေပွားပေးတဲ့ enzyme ပေါ့နော်အဲ့ဒီပွားပေးတဲ့ enzyme ကိုသူကနေပြီးတော့ target ထားပြီးတော့ပိတ်လိုက်တယ်ပိတ်လိုက်တဲ့ခါကျတော့တခြားဘယ်နေရာသူတခြားဟိုစားရမှာဗားရက်ဖြစ်နေဖြစ်နေဒီဘက် RNA ကနေ RNA ကိုမကူးနိုင်တော့တဲ့အတွက်ကြောင့်မလို့ဗားရက်ကအိမ်နေရမှာ
နော် COVID-19 အတွက်ဒီတောက်ဆေးရလည်းပုံနေပေါ့နော်ဒီရောဂါဖြစ်လို့ဆန်ကုစားဖို့အတွက်ဆိုတော့တောက်ဆေးရှိနေဆိုတော့ကာကွယ်ဆေးတွေကရောဆက်ပြီးတော့ထိုးဖို့လိုသေးသလားလုံနေချင်ပါသေးလား
ဟုတ်အဲ့ဒါပါဒီကာကွယ်ဆေးကိုဟို course တရားကိုထိုးပြီးသွားပြီဆိုလို့ရှိရင်ဆေးဥပတ်လည်းပုံဆိုရင်ဘူစတာထမထူတော့ပဲねဒီတောက်သေးကိုပဲဆောင်ထားလို့ရမှာဆိုပြီးတော့တောက်သေးကစိတ်ဆော့တာတောက်တာပို့ပြီးတော့အစဉ်ပြေဘာလို့လဲဆိုတော့ဟိုကိုကဘယ်လောက်ကြီးခံနိုင်မလဲမခံနိုင်ဘူးလဲဆိုတဲ့ဟာပြောလို့မရဘူးလေဆိုတော့အခါကျတော့ဘူစတာကတော့ဘယ်လိုထိုးတင်ပါလဲမဖြစ်သင့်တဲ့ဒီဟိုဆေးကိုကြိုပြီးတော့တောက်ထားမယ်ကာကွယ်ရာပေါ့ဆိုတဲ့ဟာလို့အဲ့လိုမျိုးလုပ်လို့မရဘူးအဲ့လိုမျိုးလုပ်မယ်ဆိုတာကာကွယ်ဆေးကိုပဲတော့ထိုးပါဆိုပြီးတော့ပြောချင်ပါတယ်
ကျောင်းကျန်စာဝန်ကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာဆန္ဒကိုဒီမှာပဲကျမ်းစာလိုက်ရပါမယ်။ဒါကြောင့်ပါဆက်ရှင်ဆက်နေပါမယ်။